င်္ဂလာပါခင်ဗျာဒီနေ့တဲ့ Reliance System မှာတော့ NLD ပါတီရဲ့မဟာဗျူဟာနဲ့ရှင်းနေရွေးကောက်ပွဲအလားအလာတွေကိုဆွေးနွေးဆောင်မှာဖြစ်ပါတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကုစရလောင်းနေရဲ့အရေးချင်းကိုကြည့်ပြီးမဲပေးအောင်စီရင်မှုစဉ်းစားချက်တွေရှိနေတယ်ဆိုပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြန်ချိုင်းကော်မတီအတွင်းမှုံရအောင်ရှင်ကမကြတဲ့ငါပဲ view ကိုပြောပါတယ်ဆိုတော့ဒီအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာအသစ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘလို့ရလက်တွေထွက်ပေါ်လာနိုင်တယ်လဲလူလူရဲ့လူဝဲချက်ကိုဖြည့်ဆည်းပေးနိုင်တယ်လားလူလူဘက်ကရောဘာတွေမျှော်လင့်ထားကြတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်မြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရဲထွန်းနောက်တင်းစားဆရာဦးစည်ရဲ့သူတို့လေလေလိုင်းပေါ်မှာရောက်နေရပါပြီဆိုတော့ကျွန်တော်တို့အခုပဲအစီအစဉ်ကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုရဲ့ဟိုသုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီ NLD ပါတီအနေနဲ့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဟိုလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမဲပေးပါဆိုပြီးစည်းရုံးခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဒီ NLD ပါတီအနေနဲ့အနိုင်ရမှအစိုးရဖြစ်မှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာပါဆိုပြီးသူတို့စည်းရုံးခဲ့တာပါအခုကတော့ဒါကိုပြောင်းပြန်လှန်ဖို့စဉ်းစားလာတာဖြစ်ပါတယ်ဟိုတရားဝင်တော့ဟိုကြီးညာထားတာမျိုးတော့မဟုတ်သေးဘူးပေါ့လေဒါပေမဲ့ဒါတကယ်တမ်းဒီ NLD အတွက်လာမယ့်ရွေးကောက်ပွဲအတွက်မှန်ကန်တဲ့မဟာဗျူဟာတစ်ခုဖြစ်လာမယ်လို့များရေဝီယာသုံးသပ်နိုင်မလားဆရာဦးစီရသူအရင်သုံးစဉ်းစားဆွေးနွေးပြပါလားခင်ဗျာ
ဟုတ်ဒီရွေးကောက်ပွဲမှာဒီလူဟိုဟာပေါ့လေတခြားရွေးချယ်လာမယ်ဆိုတာကတော့ဒါအင်မတန်ကောင်းတဲ့ဟာပါဘာလို့လဲဆိုတဲ့အခါကျတော့ဟိုအခုချိန်ကျတော့9နှစ်လည်တာကျွန်တော်တို့အတွေ့အကြုံရခဲ့ပြီးပြီပေါ့လေအဲ့တော့ဒီရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်ခြင်းရှိတဲ့ပါတီကြီးတွေပေါ့နော်နောက်ပြီးတော့ကြာကြရင်အစိုးရမဖွဲ့နိုင်ရင်တော့မှဘာပြောပြောအကုန်တရားတော့ရေပြည့်တိရလာနိုင်တဲ့အမှတ်ရေပြည့်ရလာနိုင်တဲ့ဒီနိုင်ငံရေးပါတီတွေအဲပြီးရကကြာတော့အစိုးရကိုဖိအားပေးနိုင်တဲ့အတိုက်ခံကောင်းဖြစ်လာမဲ့နိုင်ငံရေးပါတီတွေပေါ့နော်သူတွေမှာဒါလူတွေတွေအများကြီးပါလာဖို့လိုတယ်ပေါ့လေလူတွေတွေအထက်မြတ်တဲ့လူတွေပါလာဖို့လိုတယ်ဇာတိကောင်းတဲ့လူတွေအများကြီးပါလာဖို့လိုတယ်2025မှာတော့ဒါကဟိုဒီ transition ကာလပေါ့လေစကူမကူကာလဖြစ်တဲ့အတွက်ကြောင့်မလို့ counting လောက်ဟိုရတဲ့လောက်လူပဲခေါ်ပြီးတော့ဖက်လိုက်ရတဲ့အနေအထားမျိုးရှိနေတဲ့အခါကျအခုလွတ်ပေါ်မှာလည်းဒါတချို့ကျွန်တော်တို့မြင်ရမှာပါဟိုတက်ကြရတဲ့မှတ်ကလွတ်တက်ကြရတဲ့ထက်မြက်တဲ့မှတ်ကထက်မြက်တဲ့တချို့မှတ်ဒီကြတော့လေဒီလိုပဲဟိုမဲတွေးုံတဲ့မပူတဲ့အနေအထားမျိုးရှိနေတယ်ပေါ့နော်ဒါကဟိုလွတ်လွတ်ပေါ်မှာဒီမှာဆိုတင်မကပါဘူးဒါဝင်ကြီးတွေဘာတွေမှာပါဒါကပါတယ်ပေါ့လေဆိုတော့ကျွန်တော်ပြောရင်တော့ရှည်သွားပါပေါ့လေလောလောဆယ်ကဒီလူရဲ့ချက်ရေးမှာဒီလွတ်တော်အမှတ်တွေပါလို့အဓိကထားပြီးပြောရမယ်ဆိုရင်တော့ဒီလိုမျိုးဒီလူတွေတေချာစီစီရွေးချယ်မယ်ဆိုပြီးတော့ဒါကဆွေးနွေးလိုက်တယ်ဆိုတာအင်မတန်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့မကအောင်တခြားလူ့ပါတီကြီးတွေဖြစ်တဲ့ဟိုတိုင်းရင်းသားပါတီတွေမှာပါဖြစ်ဖြစ်ဒီဟိုတိုင်းနိုင်ငံတိုင်းတာနဲ့အွန်လိုင်းနဲ့ခြေရှိတဲ့ပါတီတွေမှာပါဖြစ်ဖြစ်ဒီလိုမျိုးအယူဆတွေဒီလိုမျိုးရွေးချယ်ရေးလူရွေးချယ်ရေးမူဝါဒတွေကိုကျင့်သုံးတဲ့မှာဒါမှလည်းကျွန်တော်နိုင်ငံနောက်တစ်ဆင့်တက်မှာ2015ကတော့ဒါကကြာကြံကာလအနေနဲ့ကျွန်တော်တို့ကနားလည်ပြီးလို့ရပြီ2020မှာကတော့ပြီးခဲ့ဆင့်ကျင်မှုလိုအပ်နေပါတယ်ပြီးခဲ့လူကောင်းကောင်းတွေရဖို့လိုနေပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးရဲ့ထွန်းရဲ့တော့တဘောရလည်းဆွေးနွေးပါအောင်ခင်ဗျဆရာဦးရဲ့ထွန်းကကိုယ်တိုင်လည်းဒီလွတ်တော်ကိုယ်စားတူးဖြစ်နေတာဝန်ယူခဲ့ဘူးလေဆိုတော့အခုဒီ NLD ဘက်ကဟိုစဉ်းစားနေတဲ့ဒီမဟာဗျူဟာဒါဟိုတကယ်ဆောင်ရွက်တဲ့မဟာဗျူဟာတစ်ခုအနေနဲ့ဟိုယူဆတာခင်ဗျ
အခုဒီ NLD ပါတီကပြောရေးဆိုခွင့်ရှိသူကပြောလိုက်တဲ့ဟာကကျွန်တော်ခံစားချက်ကျွန်တော်သုံးသပ်ချက်ကတော့သူတို့ဒီပြီးခဲ့တဲ့9နှစ်တက်တန်းအမှာဒီလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုပြီးတော့ဆော့ချက်နဲ့ကျွန်တော်တို့ပြည်သူလူထုကနေပြီးတော့မျက်စိမှိတ်ပြီးတော့မဲပေးလိုက်ကြတယ်အဲ့ဒီမှာဆိုလို့ရှိရင်ဘလောက်တောင်ဒီဆောက်ခံမှုရတယ်လေဆိုရင်ပေနေတဲ့ကိုယ်စလဲလောင်းတောင်မှအဲဒီရေတော့ပွဲမှာအနိုင်ရတဲ့အဖြစ်အဲကျွန်တော်တို့ဒီအောင်မြင်ခဲ့တယ်လို့ပြောနိုင်ပါတယ်သို့တော့တကယ်တမ်းကျွန်တော်တို့တော်တယ်မှာဖြတ်တန်းလိုက်တဲ့အခါမှာအာပါတီထောက်ခံပါတီကိုတစ္ဆာရှိုံနဲ့ပါတီရက်ခံချက်ရှိုံနဲ့မလုံလောက်ဘူးအရေးချင်းရှိဖို့လဲလိုတယ်လူရောလူကောင်းဖြစ်ဖို့လဲလိုတယ်ဆိုတာတွေလည်းအဲတွေ့လာတယ်တွေ့လာတဲ့အခါကျတော့တချို့ကိစ္စတွေမှာမအောင်မြင်ဘူးတချို့ကိစ္စတွေမှာလွတ်တော်ထဲမှာပြည်သူလူထုအတွက်ဘာမှလွတ်ဆောင်ပေးချက်တွေမရှိဘူးအဲ့ဒီလိုဟာတွေကပြည်သူလူထုအနေနဲ့ပါတီအပေါ်ပါတီနဲ့ဒီအစိုး NLD အစိုးရအပေါ်မှာဒီတဖြည်းဖြည်းနဲ့ဂုဏ်သိက္ခာကြကြရာဒါမှမဟုတ်ရင်လည်းထောက်ခံမှုရော့ပါကြရာဖြစ်လာတဲ့အခါမှာဒီလာမယ့်ရွေးကောက်ပွဲမှာသူတို့ရဲ့မဟာဗျူဟာကိုပြောင်းလဲပြီးတော့ကျွန်တော်တို့ဒီ ပြင်ဆင်လိုက်တယ်လို့သုံးသပ်လို့ရပါတယ်တကယ်လို့ဒီအတိုင်းပြီးခဲ့တဲ့2015ကမဟာဗျူဟာအတိုင်းသွားမယ်ဆိုလို့ရှိရင်တော်တော်များများ NLD ကိုထောက်ခံသူတွေကဒီရှင်သွားနိုင်တာပေါ့နော်ရှင်သွားတယ်ဆိုတာကမဲမပေးတော့ NLD ကိုမပေးတော့ဘူးပေါ့နော်အဲ့တော့ဒါကြောင့်မလို့သူတို့ကအပြောင်းလဲလုပ်ရတယ်အပြောင်းလဲလုပ်တဲ့အခါကျတော့လူကြည့်ပါဆိုတဲ့အခါမှာလူတော်လူကောင်းရွေးရမယ်နော်လူတော်ကောင်းရွေးရမယ်တကယ်တမ်းကျွန်တော်တို့ပြည်သူလူထုအတွက်ကိုဟိုဆောင်ရွက်ခြင်းနဲ့နော်မှန်မှန်ကန်ကန်နဲ့အဲဒီဆောင်ရွက်ခြင်းနဲ့ပုံကိုယ်တွေကိုလွတ်တော်တဲ့ရောက်အောင်နောက်အုပ်ချုပ်ရေးပိုင်းတွေမှာရောက်အောင်ရွေးချယ်တင်ပြရမယ်ဆိုတဲ့ moral policy ကိုမဟာဗျူဟာကိုချလိုက်တဲ့အခါကျတော့ပြည်သူလူထုကတော့ဒါစိတ်ဝင်စားမှုပြန်ပြီးတော့မြင့်တက်လာနိုင်တာပေါ့အဲ့တော့ပြန်ပြီးမြင့်တက်လာတာနဲ့အများတကယ်တမ်းရွေးချယ်တဲ့အခါမှာဘယ်လိုရွေးမှာလဲအဲ့ဒီလူတွေကိုညွန့်နယ်လိုက်ညွန့်နယ်လိုက်ဟာပါတီတွေကပဲရွေးမှာလားဒါမှမဟုတ်လူတို့လူတန်းစားအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့အဲ့ဒီဒေသတစ်ခုညွန့်နယ်တစ်ခုမှာဟာလာဒီတကယ်ကိုပဲရိုးသားစူးစားပြီးတဲ့အခါကျတော့အင်ချီအချင်းရှိတဲ့ပုံကိုယ်တွေကိုရွေးပြီးတော့ကိုယ်တော်လောင်းအဖြစ်နဲ့အလားသိင်းသွင်းပါလားပါတီဝင်မဖြစ်သေးတဲ့သူတွေလည်းကျွန်တော်တို့ကဖြစ်နိုင်တယ်ပါဝင်နိုင်တယ်သို့တော့အဲ့ဒီပုံကိုယ်တွေရွေးချယ်ပြီးလို့ဒီကျွန်တော်တို့ကိုယ်တော်လောင်းဖြစ်တယ်ဆိုရင်တော့ပါတီဝင်အဖြစ်ဝင်ရမယ်ဆိုတဲ့ဟာမျိုးချမှတ်ပါလားဆိုတဲ့ကိစ္စကတော့မရှင်းသေးဘူးပေါ့လေ
ဟုတ်ကဲ့
ဘာပဲဖြစ်ဖြစ်ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအကြောင်းလဲဟာကျိုးစိုးလက်ခံတဲ့လည်းအကြောင်းလဲဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟိုတကယ်တော့ဒီအစိုးရရဲ့အနေနဲ့ကတော့ဒီအရေးချင်းရှိတဲ့လူတွေပါလာရဆိုရင်ပူအားကောင်းတယ်ဆိုတာရှင်းပါတယ်ဒါပေမဲ့တကုတ်ရှိရပါလေဟိုဒီလိုအရေးချင်းရှိတဲ့လူတွေဆိုတာကဟိုလက်ရှိပါတီထဲမှာနေလုံလောက်ပါမလားဘာဖြစ်လို့လဲဆိုတော့ဟိုတချို့ကပြောနေတာရှိရဒီမြန်မာနိုင်ငံမှာဒီလိုစစ်စိုးရဆက်ဆက်အောက်မှာဟိုသူဖြတ်တန်းလာခဲ့ရတော့ဟိုတကယ်တမ်းပြီးအုပ်ချုပ်ရေးမှာဟိုအရေးချင်းဟိုကျွမ်းကျင်မှုတွေအားနည်းတယ်ကျွမ်းကျင်တဲ့လူပုဂ္ဂိုလ်တွေအားနည်းဆိုတော့ဟိုထောက်ပြချက်တွေလည်းရှိနေဆိုတော့တကယ်ဒီလိုအရေးချင်းရှိတဲ့လူတွေကိုလူရင်းနဲ့ဆိုရင်တော့မှာပဲကျွန်တော်လက်ရှိပါတီထဲမှာတင်လုံလောက်ပါမလားအပြင်ထွက်ပြီးတော့တခြားနိုင်ငံရေးပါတီတွေဖြစ်သတိပုဂ္ဂလတွေဖြစ်ဖြစ်ပေါ့လေစီယုံဖို့များဟိုလူနိုင်သလားဆရာဦးရဲ့ထုံးဆွေးနွေးပါဦး
မှန်ပါတယ်ဗျဟိုဥအောင်လည်းဦးတုံးတတ်တယ်လို့ပဲကျွန်တော်တို့ကနိုင်ငံရေးဆိုတဲ့ဟာနဲ့ကျင်းကွာနေကြတာကြားပြီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့နိုင်ငံရေးစိတ်ဝင်စားမှုနဲ့နိုင်ငံရေးစကားကိုဟိုပုံမှန်လင်းလင်းပြောလာခွင့်ရှိတာက2010လောက်ကမှပဲစတယ်လို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးဒီအသိနိုင်ငံရေးရေချင်းနိုင်ငံရေးအတတ်ပညာနိုင်ငံကိုအုပ်ချုပ်တဲ့အတတ်ပညာအာဒီလူတို့ကိုစီယုံတဲ့အဲဒီအတတ်ပညာပြည်သူတို့ကိုဘလို့ကျွန်တော်တို့ကဟာလာဘလို့ policy တွေနဲ့ဟာလာဒီကောင်းအောင်တိုင်းပြည်ကိုတည်ဆောက်မလဲဆိုတဲ့ကိစ္စတွေမှာကျွန်တော်တို့မှာဟိုအားလုံးတိုင်းပြည်လုံးအနေနဲ့ရောကျွန်တော်တို့တဦးချင်းအနေနဲ့ပါအများကြီးကျွန်တော်တို့အားနည်းချက်တွေရှိပါတယ်ဒါကြောင့်မလို့ဟိုကျွမ်းကျင်တဲ့တကယ်တိမြင်အုပ်ချုပ်နိုင်စွာရှိတဲ့ပုံကိုယ်တွေကိုရွေးချယ်တဲ့နေရာမှာလည်းအခက်အခဲရှိတာကကျွန်တော်တို့သိသိကြပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့2015 NLD အစိုးရဖွဲ့တဲ့အခါမှာသူ့ပါတီဝင်စစ်စစ်တွေကကျွန်တော်တို့တကယ်လုံနိုင်ကြတဲ့အုပ်ချုပ်နိုင်တဲ့လူတွေကောင်းကောင်းမရနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဒီအရင်လူဟောင်းတွေကိုပြန်ပြီးတော့သုံးရတာတွေကျွန်တော်တို့မျက်မြင်ပါပဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့အခုဟာကဒီ policy မဟာဗျူဟာသူကဒီချလိုက်တဲ့အခါကျတော့လွတ်တော်ထဲမှာကျောင်းမဲ့ပုံကိုယ်တွေကစပြီးတော့သူတို့ကဒီတခြားပေါ့နော်ဟိုဟိုပါပေါ့တခြားပါတီကမဟုတ်ရင်တောင်မှအ ਨੇ ဆုံးဟိုအပြင်မှာဒီရှိနေတဲ့လူတော်လူကောင်းတွေရနေပြီးတော့ရွေးမယ်ဆိုတဲ့သဘောပါအဲ့တော့အော်ဒီလူတွေကတကယ်တမ်းဖြစ်လာတဲ့အခါမှာတော့ပါတီဝင်ခိုင်းတာဟိုတော့ကျွန်တော်ပြီးခဲ့တဲ့ဈာပြရွေးကောက်ပွဲမှာကျွန်တော်ကြုံရတဲ့ဟာလေးတစ်ခုတွေ့ပါတယ်ဒါ NLD လုပ်တဲ့ဥစ္စာကျွန်တော်ထောက်ခံပါတယ်သူတို့ကဒီကိုယ်စားလှယ်လောင်းကိုသူတို့ရွေးတဲ့အခါမှာပါတီကမရွေးဘူးအဲ့ဒီလူထုလူသံစာအဖွဲ့အစည်းပေါ့နော် NGO တစ်ခုကိုသူတို့ NGO ကိုပဲရွေးထိုင်းလိုက်တယ်ရွေးထိုင်းလိုက်ပြီးတော့တင်လာတဲ့ပုံကိုယ်မှသူတို့ကကိုင်းဒါဆိုလို့ရှိရင်ကိုယ်တော်လောင်းအဖြစ်ဝင်ပြိုင်မလားဝင်ပြိုင်မယ်ဆိုလို့ရှိရင်သူ့ကိုကိုယ်တော်လောင်းအဖြစ်တင်လိုက်တဲ့အခါမှာပါတီဝင်ခိုင်းတာပေါ့နော်အဲ့တော့ဒီနိုင်သွားတယ်ပေါ့ပါတီရဲ့အရှိန်နဲ့နိုင်သွားတယ်ပေါ့အဲဒါမျိုးလေးတွေတွေ့ရတယ်အဲ့တော
့ဟို
ပြောကျင်တဲ့သဘောကဟိုကြောင်းမြန်ပြန်ကျင်းသုံးတာပေါ့ပါတီတဲမှာလူမွေးပြီးတော့မှဒီလူမျိုးတွေတော့မြောက်ပေးတာ လို့မဟုတ်ခဲနဲ့အခုကတော့ဒီလိုလူကောင်းကိုဝေးပြီးတော့မှပါတီတွေကိုပြန်သိမ်းသွင်းတာမျိုးပေါ့အဲဒီဟာကလည်းကျွန်တော်ထင်တယ်ဟိုတကယ်ကိုဟိုဖြစ်တဲ့ဒီလိုလူကောင်းရလာလို့ရှိရင်ကျွန်တော်တို့ပါတီတက်စာရှိမှုပါတီရက်ခံမှုရှိအောင်ကတော့ပြန်ပြီးလေ့ကျင့်တင်ကြားပေးရလိမ့်မယ်လို့ထင်ပါတယ်
โอเคဆိုတော့ဆရာဦးစီရဲ့သူရောခင်ဗျာကျွန်တော်တို့ဒီစွမ်းဆောင်ရည်ရှိတဲ့လူတွေရဖို့ဆိုရင်ကျွန်တော်ဒီပါတီတွင်းမှာထက်ကျော်ပြီးရောကြည့်ဖို့လိုမလား
အလိုရပါ့လိုရပါ့ဆိုတော့ကျွန်တော်အနည်းချက်ဆုံးကြည့်ရင်ဒီစင်ကာပူနိုင်ငံမျိုးပေါ့လေကျွန်တော်တို့ဒါနိုင်ငံရေးစနစ်တော့ဟိုတရားတော်ရကြည့်တော့မတူဘူးတို့ရောညာလဲစင်ကာပူကြည့်မယ်ဆိုရင်ကိုဒါကတစ်ဖြစ်ထွက်တယ်လေသူတို့ဆိုရင်သူတို့စီမှာပါတီရဲမှာကိုတော်တဲ့လူတွေရှိတယ်ဒါပေမဲ့သူကအငြင်းလိုက်ကြည့်နေတာရသူကထက်မြက်လာလဲတော်လာလဲပေါ့နော်ဥမာဆိုရဒီဌာနဆိုင်ရာဝန်ထမ်းတွေတွေရရှိမယ်ဒါမှမဟုတ်လည်းအပြင်မှာကိုယ့်အဖို့အလုပ်လုပ်နေတဲ့တော်တဲ့ပညာရှင်တွေရှိမယ်သူကလိုက်ကြည့်ပြီးတော့သူစိုးနေတာဒါပေမဲ့ပါတီရဲ့ဝင်ဖို့အဲဒေနီယာပြေးနေပါညာဒီတကယ်လဲတော့ပြောက်သွားတယ်ပြောက်သွားပြီးတော့ဆိုတာအခုဒါမစ်ရှင်လုံးပြီးရင်ဒါအခုလက်ရှိဝင်ရုပ်ပြီးရင်မစ်ရှင်လုံးပြီးရင်ဒါဟိုနောက်ထပ်အရင်အနေနဲ့ယူထားတာပေါ့လေသူနားတော့ရင်ဝင်မဲ့အဲမှာဆိုရင်အဲ့ဒီလိုလိုလိုဆိုရင်ဒါအပြင်ကနေသာရောက်လာတာပဲဟုတ်ကဲ့လေရောက်လာပါတီရဲ့ကိုရောက်လာပြီးတော့နည်းနည်း3-5နာရီထိန်းပြီးတော့အဲ့ရေးပြီးတဲ့နေရာတွေကိုကျွန်တော်ရောက်သွားကြတာပေါ့နော်ဆိုရတာကြတော့ဒီလိုမျိုးတူကမျိုးချင်မပြတ်ကြည့်နေတဲ့ခါကြတော့တက်မြင်ပြီးတော့အခါလေးစီယုံနိုင်တယ်ကိုကိုရန်လည်းပါတီရလည်းရှိရကောင်းကောင်းနေလို့ကြာတာပဲပေါ့နော်အဲ့တော့ဒီမှာဒီမှာကြတော့လေကျွန်တော်တို့စီမှာဟုတ်ပါတယ်ခုနကပြောခဲ့တဲ့လိုမျိုးလူသားရင်းနဲ့နေတယ်ဒါပေမဲ့ကက်ဘိနက်တစ်ခုသာပေါ့နော်ဒီဝန်ကြီးဖွဲ့တစ်ဖွဲ့သာဒါလူ20 30ပုံနော်အဲ့လောက်ကတော့ဒီမှာနိုင်ငံကရွေးရရကိုရရတခုနောက်တစ်ခုကဒီလွတ်တော်ကိုယ်စားလှယ်ဒီ9600ပေါ့လေဆိုတော့ပြီးရတာကြဒီနေနေတိုင်းလွတ်တော်ကိုကြည့်လိုက်ရင်1000ပေါ့အဲ့လောက်ကတော့ဒီရမရဖတ်ရအနေနဲ့တီတီရွေးလို့လည်းရတယ်ပြီးရ INGO NGO နောက်ပြီးရတာကြတော့ကိုယ်တိုင်စီးပွားရေးလုပ်နေလူအဲပြီးရဆိုးရဝင်နေစတိစင်ပေါ့နော်ဒီအများကြီးဟိုလူကြီး150လောက်ရှိတယ်အဲ့တည်းမှာအရရပြီးပုံကိုရှိတယ်အဲ့လိုလူတွေမှလိုက်ရှာရင်ဒီ9000ကတော့ကြားကြရတယ်ကြာအဲ့တော့ပုံလိုက်ကုန်ဒီမှာဆိုပါရှိလဲဆိုအဓိကရေးကြည့်ရတာ higher rate နဲ့ fire rate အဲ့တော့တော်ရဲ့လူတွေကိုခေါ်နိုင်မှုလိုတယ်ပြီးတဲ့ကကြရင်မကောင်းတဲ့လူတွေကိုဖြုတ်နိုင်မှုလိုရပေါ့နော်အဲ့ဒါတော့အဲ့လိုလာလို့ဆိုရင်ဆိုတော့ဒီလူ900တထောင်ဒီလွတ်တော်အမတ်နဲ့ဒီနယ်ဟိုပြည်အောင်စုလွတ်တော်အမတ်ပြီးတဲ့ကကြရင်ဒီပြည်အောင်စုဝင်ကြီး30 40ဒီလောက်ကြတော့ရဖို့ရတယ်ကြာကျွန်တော်မြင်ရတော့လူဝါရပဲပြီးတော့အခုဒါတစ်နှစ်လောက်ကျွန်တော်ရုပ်ောက်ဝဲပေါ့ဒီ collage 6လ9လလူတွေရဲ့ခါကြတော့ဘာကြည့်ရောဒီလောက်လူတွေကဒီချာရွေးနိုင်ရင်ခက်ဖို့ခက်တယ်ဒါပေမဲ့ဘာလို့လူလဲဆိုတော့ဒီရွေးမဲ့ဖွဲ့ကဘယ်လိုမြင်တယ်လဲပေါ့နော်သူတို့အနေနဲ့ကဒီစက်ကွန်ရယ်တီဗီနဲ့ဆက်ဆက်နေဖို့လိုတယ်ကိုယ့်အဖို့ပါတီထဲမှာနေဌာနချုပ်ထဲမှာနေလို့တော့မရဘူးမရဘူးနဲ့လူပေါင်းရုံနဲ့ဆက်ဆံသွားလာပြီးတော့ကြတော့ဒီမီဒီယာတွေမှာလေ့လာကြည့်တာအဲဒါဘယ်သူကပါပြောတယ်လဲပြီးရင်တက်ဆိုင်ရနေတဲ့အင်ဂျင်နီယာဆိုရင်အင်ဂျင်နီယာပေါ့နော်ဆရာဝန်ဆိုလဲဆရာဝန်နိုင်ငံရေးသမားဆိုလဲနိုင်ငံရေးသမားဘယ်သူကတော်လဲဆိုကြည့်နေပြီးရတာနဲ့ကျွန်တော်ကောက်ဆွဲနိုင်လို့လေလာလို့လိုရပေါ့နော်ဘောလုံးတက်တင်မှာတော့ဘာလို့လဲဆိုတော့ scout ခေါ်တာပေါ့ဗျာဒီကတော်တယ်ဒီကလူငယ်ခြေလဲဘယ်ကောင်ကတော်နာတော်တယ်ဆိုရင်ဟာမျိုးအဲ့လိုမျိုးကရှိထားတယ်လို့လို့ထင်တာသူရှိမရှိတော့မသိဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတိုင်ရိုက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေလံပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလမောင်ပါကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါအော်ဖုန်းခေါ်ပေးတဲ့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောပြရသေးတယ်ဗျာအော်ကျွန်တော်သဘောထားကတော့ဒီဟိုမဟာဗျူဟာချပဲဆိုရင်တော့ကျွန်တော်ကတော့ဟိုရုပ်စာမဖြစ်သင့်ဘူးလို့ထင်တယ်။ဘာကြောင့်လဲဆိုတော့ဟိုလက်ရှိသမရာဦးမင်းကြီးပဲဖြစ်ဖြစ်ဒေါက်တာဇော်မင်းမှဖြစ်ဖြစ်ချိုးမင်းသိမ့်မဲ့ဖြစ်ဖြစ်ဟိုတတိပုဂ္ဂလဝင်ပြန် NLD မဟုတ်ပဲတတိပုဂ္ဂလဝင်ပြန်ရင်မနိုင်နိုင်ပါဘူး။မနိုင်ပါဘူး။အဲဒီတခြားအမတ်တွေကလည်းအဲ့လိုပြောလာတယ်ဆိုရင်လည်းအဲ့ဒီအမတ်တွေလည်းတတိပုဂ္ဂလဝင်ပြန်ကြီးကမနိုင်ပါဘူး။ဘာကြောင့်လဲဆိုတော့ NLD ကိုကျွန်တော်တို့ကဟို130အမတ်130ကျိုးရောက်နေတဲ့တီခိုင်ဖြိုးကိုရှင်ပြီးတော့အစိုးရဖွင့်နိုင်တာ NLD ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ NLD ကိုမဲပေးခြင်းဖြစ်ပါတယ်။ NLD ကတော့ကမှဆော့ဥယျာထွန်းလို့ပြောသလိုပဲရတီးကနေပြီးတော့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့အဆင့်ဆင့်ရွေးချယ်တင်မြှောက်လာတဲ့ပြည်သူ့ချိုင်းနဲ့တက်တဲ့ကိုယ်စားလှယ်ကိုရွေးရမှာပါ။ပြီးခဲ့တဲ့2015ဦးဝင်းထိန်လို့စိတ်ကြိုက်ဟိုဘိုးဦးစီးပုံလည်းမျိုးရွေးချယ်သွားပြီးတော့ရလာတဲ့အမတ်မျိုးကပြည်သူ့လက်မခံဘူးလေ။အဲ့လိုဖြစ်နေတာ။အဲ့တော့ခုတော့လောဆယ် NLD နေနဲ့လှုပ်တင်တာကတော့ရတီးကနေပြီးတော့ရွေးချယ်မယ်။နောက်ပြီးတော့2015မှာရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေကိုစော်ကားတာတွေလက်စားတာတွေရှိခဲ့တဲ့အတွက်ရှိနေစေဖြစ်တဲ့အတွက်ပြည်သူကိုကျွန်တော်တို့အနေနဲ့မိဘကတားမျိုးကိုဟိုတားပြီးအပြစ်လောက်တာကိုတောင်းမှန်တယ်လို့မျိုးတောင်းမှန်တယ်လို့ကျွန်တော်ထင်တယ်။ပါတီအနေနဲ့ကတော့ပါတီကိုပဲမဲပေးဖို့မပြောပြောစရာတော့မလိုဘူးပေါ့ဗျာ။ပြောစရာမှမလိုတာဒီကိစ္စဟ
ို
အမှုရွေးပြီးတော့မဲပေးမယ်ဆိုရင်တော့မနိုင်နိုင်ဘူးကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ကုလားမောင်ဆွေရဲ့ကျေးဇူးပါကျွန်တော်နောက်တစ်ဦးလည်းရှိပါသေးတယ်ကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေသဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုပါတီကငရေပါတီကြီးကနေပြီးတော့သူတို့ဒီဝါရချက်မှတ်ထားလို့ကျွန်တော်မပြောလို့ပါဘူးတော့ကျွန်တော်ကတော့မဲခန္ဓာရှင်တယောက်အနေနဲ့ကျွန်တော်ပြောရမယ်ဒီမှာရေကောက်ပွဲဝင်တော့မဲ့ဒီငရေပါတီရေကောက်ပွဲဝင်တော့မဲ့ဒီပုဂ္ဂိုလ်ပေါ့ဟိုရေကောက်ပွဲဝင်တော့မဲ့ဒီပြည်ကိုတင်နေမဲခန္ဓာကြီးပြောရဒီပါတီတစ်ခုအနေနဲ့ဆိုလို့ရှိရင်ပါတီလူဝါရကနေဆက်ပြီးပါတီကိုသားကြီးကိုလည်းရစ်စက်တက်ရောက်တာဒီလိုရှိတယ်။အဲသူတို့အနေနဲ့သူတို့ရဲဆဲခြင်းကမူဝါရကိုဖြည့်ဖဲဖို့အတွက်ခတ်ပါတယ်။ပါတီကလည်းချက်ပေါင်းရတာကိုမှတ်ပြီးပုဂ္ဂလတွေအနေနဲ့ဒီပုဂ္ဂိုလ်တွေအနေနဲ့ရဲဆဲခြင်းကဒီလိုစက်တက်ရောက်တဲ့အခါမှာတော့အဲသူတို့ငကိုယ်တွေကပြည့်ရတဲ့ပြည့်စက်တွေဟာဆက်လက်ထင်းရမထင်းရဆိုတော့အမှန်တရားစဉ်းစားပြောက်ပါတယ်။အဲဒါဆိုတော့ကျွန်တော်စကပုံးရှိတယ်စက်တော့ခံရတယ်တော့ခံမနေရဆရာမျိုးပေါ့ဒီပါတီမူဝါဒနဲ့ဝင်သွားတဲ့ပုဂ္ဂိုလ်တွေတော့ချုပ်ချုပ်နော်ပါတီကချုပ်ကုန်သွားတာလည်းရအောင်ချုပ်ဖို့ပြောကြတာလည်းကြားနေရတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်အရင်ကတော့ပါတီကြည့်တယ်ကျွန်တော်မဲခန္ဓာရှင်ပြောင်းနေလို့ပြောတာနော်ပါတီကိုကြည့်ပြီးတော့လည်းကျွန်တော်မဲတင်တာ
ဟုတ်ကဲ့ကိုစိုးဝေဟုတ်ကဲ့ကိုစိုးဝေဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလည်းဆွေးနွေးနိုင်ပါလားခင်ဗျာ
အဲကျွန်တော်မေးချင်တာအခုတို့2008ဖယ်ကြီးကပြင်တာကဘယ်လိုဖြစ်သွားလဲအဲ့ဒါကျွန်တော်တို့မသိသေးဘူးဗျနော်အခုရေချင်းရှိတဲ့လူရေးပါဆိုဗမာပြည်မှာရေချင်းရှိတဲ့လူရှိပါတယ်ရေချင်းရှိတဲ့လူတွေကတိုင်းသားတွေထဲမှာလည်းရှိပါတယ်လူမျိုးသားတွေမှာလည်းရှိပါတယ်ဟုတ်ကဲ့ဒီလောက်ပါပဲဆိုဟုတ်
ကဲ့ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးအီးမေးလ်တွေပို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းတစ်လက်စာရေးဖော်ပြခြင်းပါတယ်အရင်ဆုံးစာစောင်းတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
တိုင်းသားဒေသတွေမှာဗိုလ်ချုပ်ခြေရုပ်စိုက်ထူတဲ့ပြဿနာတွေစစ်ပွဲပဋိပက္ခတွေခွဲပြားနေတဲ့ပါတီတွေကိုစုပြီးပါတီတစ်ခုတည်းတီထောင်တာတွေအလုံးလက်မဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ရွေးချယ်ခံကိုယ်စားလှယ်တွေနဲ့ပြည်သူတွေထိတွေ့မှုပိုင်းအားနည်းချက်တွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ပြည်내ဒေသတွေမှာအနိုင်ရရှိဖို့ခက်ခဲလာနိုင်တယ်လို့ယူဆမိပါတယ်ဒါပြင်တိုင်းဒေသကြီးတွေမှာလည်း88ကျောင်းသားခေါင်းဆောင်တွေရဲ့ပါတီတွေနဲ့ဒီစစ်ဘိုလ်ချုပ်ဟောင်းတွေရဲ့ပါတီတွေကအားကောင်းမောင်းသံရှင်ပြန်ကြမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ပါတီနဲ့မဲဆန္ဒရှင်တွေပေါ်မှာတစ္ဆာစောင့်တည်ပြီးပြည်သူတွေကိုစီးယုံနိုင်တဲ့စွမ်းအားနဲ့ပြည်သူတွေရဲ့လိုလားချက်တွေကိုအရေးချင်းပြည့်မီစွာဆောင်ရွက်ပေးနိုင်မယ့်ကိုယ်စားလှယ်မျိုးတွေလိုအပ်နေပြီလို့ယူဆမိပါတယ်။ဒါပြင်ပါတီအနေနဲ့ရွေးချယ်ရန်ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်တွေရဲ့ဥပဒေပြုဖို့ဆွေးနွေးတဲ့အခါမှာလွတ်လွတ်လပ်ဆွေးနွေးနိုင်ဖို့ဘဝကချမှတ်ထားတဲ့တင်းကျပ်တဲ့စီမံစည်းကမ်းတချို့ဖြေလျှော့တင်တယ်လို့လည်းယူဆမိပါတယ်။ပြည်သူတွေသိအောင်ကိုယ်စားလှယ်လောင်းအမည်စင်းတွေထုတ်ပြန်တဲ့အခါမှာလည်းအမျိုးသားအရေးသမားတွေကိုကြောက်ရွံ့ပြီးအရေးချင်းရှိတော်လဲလူမျိုးဘာသာမတူသူတွေကိုချဉ်လက်ထားတာမျိုးတွေလည်းမရှိသင့်ဘူးလို့ယူဆမိပါတယ်။ဒါမှသာ2020ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုတွေပုံပုံရရှိလာပြီးအရေးချင်းပြည့်ဝတဲ့ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဂုဏ်ရှိန်ဟာကြီးကျယ်ထွန်းတောက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့မောင်တသနာဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့ဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
2020ခုနှစ်ရွေးကောက်ပွဲမှာ NLD ကပါတီကိုကြည့်ပြီးမဲမပေးပဲကိုယ်စားလှယ်လောင်းတွေကိုကြည့်ပြီးတော့မဲပေးဖို့ဆောင်ဖို့ချမှတ်ဆောင်ရမယ်ဆိုတာကောင်းပါတယ်ဒါပေမဲ့ပြည်သူနဲ့ပါတီသဘောထားအမြင်မတူတာတွေရှိလာနိုင်ပါတယ်အကောင်ဆုံးကတော့လူကိုရောပါတီကိုပါကြည့်ပြီးမဲပေးကြတာမျိုးဟာပိုသဘာဝကျပါတယ်တင့်တော်ပါတယ်အရေးကြီးတာကကိုယ်စားလှယ်လောင်းရွေးချယ်ရထားမှုမှာအခြေခံစဉ်းစားရမယ့်အချက်အလက်တွေမူရီသဘာဝကျဖို့မူမှန်ဖို့ဖက်လိုက်မှုกินဖို့ဥကရာလေးထားဆောင်ရပေးရပါလိမ့်မယ်ဒါဟာပါတီရဲ့အထူးတာဝန်ဖြစ်ပါတယ်လို့ဆိုချင်ပါတယ်ကိုယ်စားလှယ်လောင်းစီစီရွေးချယ်ရထားမှာပါတီကချမှတ်ထားတဲ့မူဝါဒနိုင်ငံရေးအမြင်တို့အပေါ်မှာနှစ်နှစ်ခါခါယုံကြည်လက်ခံသူပါတီရဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကြိုးပမ်းမှုတမိုင်းမှာအနစ်နာအဆုံးရှုံးခံပြီးတော့ခင်ခိုင်မြဲမြဲပါဝင်လှုပ်ရှားခဲ့သူတာဝန်တွေကိုလေးစားပြီးကျိုးနွန်စွာလက်ခံဆောင်ရွက်နိုင်မဲ့သူနိုင်ငံနဲ့ပြည်သူတို့အကျိုးအတွက်ကိုကျိုးကိုမငဲ့ရိုးသားတည်ကြည်စွာဆောင်ရွက်မဲ့သူပညာအရေးအချင်းအားဖြင့်လည်းအစစ်မြန်တာဝန်တွေကိုဆောင်ရွက်နိုင်လောက်အောင်အရေးချင်းရှိသူဆိုတာတွေကိုတတ်မှတ်ရွေးချယ်တင်တယ်လို့ထင်ပါတယ်ပြည်သူတွေအသိမြင်ကျွေးနေပါပြီအခုခါပါတီရဲ့မူဝါဒနဲ့စွမ်းဆောင်ရည်များအပေါ်အကဲခတ်လေ့လာမဲ့ပေးကြမယ့်အချိန်ဖြစ်နေပါပြီဒီမိုကရေစီစနစ်အမှန်ကိုလှူလာနှစ်သက်ထူထောင်လို့သူတွေကအများစုဖြစ်နေပါပြီဒါကြောင့် NLD ဟာလူကိုရောပါတီကိုပါကြည့်ပြီးတော့လက်ခံမဲပေးကြဖို့ဆောင်ပုတ်ချမှတ်စီယုံသွားမယ်ဆိုရင် NLD ကအများစုအောင်နိုင်လိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒါတော့ဦးစိန်မောင်ရဲ့သဘောထားပါနောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်။မရေးတန်တာချို့ဖတ်ပြပေးပါဦးခင်ဗျာ
။ Socialist စနစ်မဲပေးတော့ကပါတီလည်းရွေးခွင့်မရှိလူလည်းရွေးခွင့်မရှိပါရဲ့။
2015 တမက1990ပြည်နှစ်ကလည်းပါတီသာအထူးကြပါ2020မှာလည်းပါတီကပေးသူများကိုသာမဲပေးမှာပါဒေါက်ဆန်းစုကြည်ပါတီကအစိုးရမလုပ်ခဲ့ဘူးပါဘူးအခုအစွမ်းကုန်လုပ်နေကြတာမြင်နိုင်ပါတယ်ဆိုပြီးတော့ဒီဒရရှင်တန်အေသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်ဒီဆော်ဝါလေးမြင်းဆွေဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့ဒီလိုလူမျိုးရွေးချင်ပါတယ်မာကဒေဝလင်္ကာကဆိုပါတယ်1. အကြမ်းမြင်များခြင်း 2. ကိုနှုတ်အမူအရာယဉ်ကျေးပြီးတော့ရုပ်ဆင်းအင်္ဂါပြည့်စုံခြင်း 3. ကိုကျင့်တရားကောင်းခြင်း 4. ရဲစွမ်းတက်တီပြည့်စုံခြင်း 5. လုံလဝရိယရှိခြင်း 6. ကာယညာနာပြည့်စုံခြင်း 9. ဥစ္စာပစ္စည်းမမမောခြင်းလိုပဲဖြစ်ပါတယ်။ခိခါလာအမြင်နဲ့ထပ်ပေါင်းရင်တော့ 1. နိုင်ငံသားစစ်ဖြစ်ခြင်း 2. မျိုးရိုးဇာတိဆင်ကျေခြင်း 3. တရားဆောင်တတ်ခြင်း 4. ဉာဏ်ပညာပြည့်စုံခြင်း 5. မကောင်းမှုဆောင်သူဖြစ်ခြင်း6. ဥရေလေးစားလိုက်နာသူဖြစ်ခြင်း 9. မျိုးရလူတို့ရဲ့နှစ်တက်လူလားသူဖြစ်ခြင်း 10. နောက်ခံစည်းဝါဒနာခိုင်မာခြင်းစသဖြင့်ပြည့်စုံမှုလိုပါတယ်။ဒါအပြင် Street Politics and Table Talk Politics မဟုတ်ဘဲနဲ့ Educated Politics တမာဖြစ်ဖို့လိုပါတယ်
။ဟုတ်ကဲ့နောက်ထပ်ဒီ Facebook ကပေးထားတဲ့စာတစ်ချို့လည်းဒီလက်စာတွေပေါ်ပြချင်ပါတယ်။တယောက်ကတော့ကိုတင်ဦးဆိုတဲ့ account ပါရှင်မှာသူကတော့ NLD ပါတီနေနဲ့ယူကောက်ပွဲမဟာဗျူဟာအစ်ကိုလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပါတီဖြစ်မှာသိကြပါရယ်ဒီလိုအနိုင်ရပါတီဖြစ်အောင်ပြည်သူလူထုတရက်လုံးရဲ့စိတ်ဆန္ဒတိုင်းဖြုတ်သိရင်ဖြုတ်ပြသရင်ပြပြင်သစ်နာကိုပြင်နိုင်တဲ့အရေးချင်းရှိသူကမဲပေးရွေးချယ်တင်ပါရယ်ဆိုပြီးသူကရေးပါရယ်နောက်သူကတော့အမှန်တရားချင့်မြတ်လို့သူလို့အကောင့်မှာနာမည်ပေးထားပါရယ်သူကတော့အခုလက်ရှိမြန်မာပြည်မှာ NLD ပါတီထက်ကောင်းတဲ့ပါတီရှိရင်ပြောပါရယ် NLD ပါတီထက်ပြည်သူကိုလေးစားတဲ့ပါတီမရှိတဲ့အတွက် NLD ပါတီကိုပဲမဲပေးရပါမယ်အခုလက်ရှိခြေဦးပြင်စည်ရေးမှာဘယ်ပါတီဘယ်ဖွဲ့စည်းကမှပြင်းစင်မှုလောက်တာမရှိပါဘူးတဲ့စေုပ်ချုပ်ရေးကိုပဲပြန်သွားနေတဲ့ပါတီတွေများနေပါရဲ့ NLD ဆိုတော့လက်ထက်မှာကျေးလက်ဒေသတွေပုံမဖွံ့ဖြိုးတိုးတက်လာတာမြင်းမြရတဲ့ချက်ပါတဲ့ဒါကြောင့် NLD ပါတီကိုပဲမဲပေးသင့်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်နန်းလောင်ဖတ်ပြပေးပါလားခင
်ဟုတ်ကဲ့ဦးထွန်းထွန်းဆိုတဲ့အကောင်ကတော့အရေးချင်းဆိုတာပါလဲဘွဲတွေတန်းစီပြထားပြီးပြည်သူကောင်းကျိုးတိုင်းပြည်ကောင်းကျိုးမလုပ်တတ်ရင်အသေးစားကအမေတပြားနှမျောစရာချင်းလက်တွေ့ချိပါအောင်ဘာမှဖြစ်မလာဘူးလေလို့ရေးပါတယ်ရှင်နောက်တစ်ယောက်ကတော့ညီရုံဂက်လို့အတန်ထွက်မှထင်ပါတယ်သူကတော့ NLD အနေနဲ့ပါတီကိုကြည့်ပြီးတော့မဲပေးခိုင်းတဲ့မူဟောင်းစနစ်ဟောင်းမော်ရာဆက်လက်ကျင့်သုံးမယ်ဆိုရင်ပိုအဆင်ပြေလောက်ပါတယ်လူလူကလူကိုကြည့်ပြီးမဲပေးရလောက်အောင်နိုင်ငံရေးအသည့်ဝန်စာမပြည့်စုံကြသေးလို့ပါတဲ့ကြံတဲ့တယောက်ကတော့မောင်တုံညပါရှင်သူကတော့2020မှာ NLD online ရေးအတွက်ပါတီကိုမကြည့်ပါနဲ့လူကိုကြည့်ပါဆိုရဲမှုတစ်ခုတည်းနဲ့တော့ထင်းတဲ့လောက်အခြေအနေမကောင်းနိုင်ပါဘူးဗျာတဲ့အမေစုကိုယ်တိုင်ရွေးကောက်ပွဲမတိုင်ခင်ကပြောခဲ့တဲ့စကားတွေပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ပြနေပြီးတော့သမရကြီးကလည်းပြည်ထဲရေးကိုနိုင်အောင်ကိုင်းပြီးတရားရေးမှန်တိုင်းကိုတက်မှတ်ပေးနိုင်မှပါတီကလည်းတကယ်လူတော်လူကောင်းတွေအများကလက်ခံနိုင်တဲ့သူတွေကိုရွေးချယ်ပေးနိုင်မှတော်ကကြမယ်လို့ခံမှန်မိပါတယ်လို့ရေးထားပါတယ်ရှင
် okay.ဟုတ်ကဲ့နောက်ဆက်တော့ဥတင်ဝင်ဖြစ်ပါတယ်မကွန်ညိုဖတ်ပြပြပါမယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလွတ်တော်ကိုယ်စားလှယ်ရွေးချယ်ရတာမလွယ်ပါဘူးပါတီကိုလည်းကြည့်ရပါတယ်လူကိုလည်းကြည့်ရပါတယ်လူကိုပဲကြည့်လို့ရှိရင်ကိုယ်စားလှယ်လောင်းရဲ့အရေးချင်းကိုသိဖို့လိုပါတယ်မလွယ်ပါဘူးဘာလို့လဲဆိုတော့မဲဆွယ်မှပဲသိရတာမျိုးပါသူ့ရဲ့ကိုယ်ရည်အချင်းလေးဖတ်ပြီးဆုံးဖြတ်ရတဲ့အခြေအနေဖြစ်နေတာလေဘွဲတွေကလည်းသိတဲ့အတိုင်းအတုကရှိသေးသူ့ရဲ့နောက်ကျောင်းနဲ့နိုင်ငံရေးအသည့်ကိုလည်းဘာနဲ့တိုင်မလဲခက်ပါတယ်ဗျာပါတီကိုကြည့်ပြန်တော့လေမူဝါဒတွေချပြတာတွေကတော့မစားရဝကမန်းပါအကောင့်ထဲပေါ်တဲ့အခါအဖျားရှုသွားတာပါဒါကလည်း2008အခြေခံဥပဒေကြောင့်ဖြစ်နေတာဆိုတော့ခက်တာပေါ့ဗျာကျွန်တော်တို့ကတော့အခွင့်အရေးကိုလက်မလွတ်ဖဲလူကောပါတီကောရနိုင်သလောက်လေ့လာပြီးမဲပေးမယ်လို့စဉ်းစားပါတယ်အားတော့မရဘူးပေါ့ဗျာဥတင်ဝေးဖြစ်ပါတယ်ရှင်
โอเคကျေးဇူးပါဒီတော်တာရှင်ရဲ့စာရွေးမှာတော့ဟိုသူတို့ရဲ့မျောလင့်ချက်တွေဆန္ဒတွေ wish list ဆိုဆိုရမှာပေါ့လေဆိုတော့ဒီချိန်ထဲမှာပဲဒီလိုအားမလို့အားမရအတန်တွေလဲထင်ရနေတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့1မိနစ်လောက်တော့ချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဒီအပြင်နဲ့သုံးသက်တဲ့သူတွေကိုအပိတ်အနေနဲ့သုံးသက်စေချင်တာကတော့ကျွန်တော်တို့ဒီလူလူတွေရဲ့လူဝတ်ချက်တွေဆန္ဒတွေနဲ့တစ်ထပ်တည်းကြားဖို့ဆိုရင်ဟို NLD ပါတီတွေမဟုတ်ဘူးပေါ့လေနိုင်ငံရေးပါတီတွေအနေနဲ့အရေးအကြီးဆုံးလုပ်ဖို့လိုတဲ့ကိစ္စရှိမယ်ဆိုရင်ဘာလို့များပြောနိုင်မလဲဆရာဦးစီရဲ့ဆိုအရင်ဆုံးဆွေးနွေးပြောတာ
အကြောလူရွေးချယ်ရမူဝါဒပြတ်ဖို့လိုရဗျ။အဲအဲ့လိုမျိုးပြတ်တယ်ဆိုရင်အဲဒီလူတော်နဲ့လူကောင်းပေါ့လေ။အဲ့တော့ဒီဟိုနိုင်ငံအတွက်အကျိုးပြုမဲ့လူကိုပါတီရဲ့လိုအပ်ချက်ကိုလည်းအဲကိုကတည်ပြီးတော့နားလည်ပြီးတော့နိုင်ငံအတွက်အကျိုးပြုမဲ့လူပါတီအတွက်အကျိုးရှိမဲ့လူပေါ့နော်။အဲ့လိုလူတွေကိုရွေးထားနိုင်ဖို့လိုတယ်။နောက်ပြီးတော့ခါကြရင်ဒီ20မူဝါဒပေါ့လေ။ရွေးပြီးတော့ခါကြရင်လူငယ်လူကြီးလူလတ်ပေါ့လေ။ညံ့ညက်တော့ကဖြစ်အောင်လုပ်ထားဖို့ ရှင်းနေပြဟုတ်တယ
်ဟုတ်ကဲ့ကျေးဇူးပါဆရာဆရာဦးရဲ့ထုံးအောင်ခင်ဗျာကျွန်တော်တို့ဒီငွေပါတီအနေနဲ့ဒီလူစုဆန္ဒတွေကိုဖြည့်ဆည်းနိုင်မှုဆိုအရေးကြီးဆုံးဘာတွေများလုပ်ဖို့လိုမလဲဆရာအချိန်တစ်မိနစ်လောက်ရပါတယ
်အဲလောလောဆယ်ရတော့အခုဒီကျွန်တော်တို့ရွေးကောက်ပွဲတွေမှာအဲလူတော်လူကောင်းတွေကိုကျွန်တော်ရွေးချယ်ပြီးပါတီရတင်နိုင်ဖို့ကတော့အဓိကကျပါတယ်လေဒီရှင်မာကတော့ပါတီတီထောင်ရေးကိုကောင်းအောင်လုပ်ရပါမယ်ပါတီကနိုင်ငံမှန်ကန်မှုပေါ့လေအဲ့ဒါကိုလည်းဒီမိုကရေစီလေးကျချနိုင်အောင်အဲ့ဒီနိုင်ငံအတိုင်းကျွန်တော်တို့တိုင်းပြည်ကိုအဲဒီပြောင်းသွားမယ်ဆိုတဲ့အကြောင်းကိုလည်းယုံကြည်မှုရှိလာအောင်ကျွန်တော်ထောင်ရွေးဖို့ရည်ရှိမှာလိုအပ်ပါတယ
်ဟုတ်ကဲ့ပြန်နိုင်ဆွေးနွေးပြေကြတဲ့သင်းသာဆရာဦးစီရဲ့သူဦးရထွန်းဦးရန်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တော်တော်ရှင်တွေအပေါင်းနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ